Majakin tetan consulon and Mima Suya letter to Nangai Chinari Sepiro, Pansi Tari Kisa Abawin, the Chapini Chocha Muri, Ubri, Shini de Rebo, Sipini de Dari Ma Pime, Yadapi Duri, Tet Song Shoni Yare Pia de Bo, E. I look called Nangandaga Lunin Chana went and put in a soaring Puba media jaw, people are gonna sell Liam, Matopian, Nipali, a Glucon Yajina, Sama, Sinkasama Popia Tavare.
မြန်မာအရေးလေ့လာသူတွေကလည်းအဲ့လိုဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေမရှိသင့်တော့ဘူးလို့ထောက်ပြနေကြပါတယ်။အပြည့်စုံကိုတော့ကိုယ်စားဝန်ထမ်းကစူးစီးတင်ပြထားပါတယ်။2015ခုနှစ်အတွင်းမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေဟာရေဘူးကအားဖြင့်ဂါနာအသီးသီးမှာတိုးတက်မှုမရှိခဲ့ဘူးလို့
Amnesty International is concerned about the continuing detention of peaceful political activists.
Who are prisoners of conscience?
ဒါကြောင့်လဲမြမအစိုးရအနေနဲ့ဖိနှိပ်ချုပ်ကြတဲ့ဥပဒေတွေကိုပြန်လည်ရုပ်သိမ်းပေးဖို့ယုံကြည်ချက်ကြောင့်ကျင်းကြနေသူတွေကိုပြန်လည်ပေးဖို့ငြိမ်းချမ်းစွာသဘောထားကွဲလွဲသူတွေအတွက်လမ်းကြောင်းတွေဖွင့်ပေးဖို့ကျွန်တော်တို့ကတောင်းဆိုပါတယ်။ဒါပြင်သတင်းမီဒီယာတွေပေါ်ကန့်သတ်ချုပ်ချယ်မှုတွေရှိနေတဲ့ကိစ္စကိုလဲစိုးရိမ်ပူပန်ကြောင်းသတင်းတောက်တဲ့အနေနဲ့တိုင်းပြည်အတွင် ရှိစဉ်ကဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူတူဖြစ်သလို1990ပြည်နှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွတ်တော်အမအဟောင်းတူလည်းဖြစ်ပါတယ်။သူကအဲ့ဒီလိုဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေမရှိစဉ်တော့ဘူးလို့ထောက်ပြပြောဆိုပါတယ်
။တကယ်တော့ Amnesty ကနေပြောနေရင်ဒီလိုဖြစ်နေတယ်ဆိုရင်ဒီလိုမဟုတ်ပါဘူး။ဒီလိုပါဆိုပြီးတော့ပြောဖို့တာဝန်ရှိတာကအစိုးရတာဝန်ရှိတယ်။တကယ်တမ်းကြတော့နော်အမေလို့အစိုးရကအခုအချိန်မှာအပြောင်းလဲနေနော်ဟုတ်လားမတိကျအောင်ဆောင်နေသလားဘာလဲတော့မသိဘူးပေါ့ရနော်ဆိုတော့ကျွန်တော်တို့အမြင်ကတော့လွတ်လပ်စွာပြောဆိုခွင့်ကိုယ့်ရဲ့ယုံကြည်ချက်ကိုဟုတ်လားတင်ပြခွင့်နော်ကိုယ်မကြိုက်တဲ့ဟုတ်လားဒီခါကိုကန့်ကွက်ခွင့်ဆိုတာဒါကိုဘလို့မျိုးတော်ဒီပုံမှန်တွေတတ်တတ်အဘအကြံဖက်တာလို့ဖန်ဆီးတာလို့လုံးဝမဖြစ်တဲ့ဘူးဒါနိုင်ငံရေးအကျဉ်းသားတွေညာလာတာလည်းဒီအကြောင်းကြောင့်ပါတယ်နော်အဲ့တော့ဒါတွေကဆင်ခြင်ဖို့လိုတယ်လို့ကျွန်တော်ပြောချင်ပ
ါဒါအပြင်စစ်ဖြစ်နေတာကိုအကြောင်းပြပြီးအရသားတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေမကျွလွန်မိအောင်ရှောင်ရှားသင့်တယ်လို့လည်းဒေါက်တာစင်ဝင်းကပြောပါတယ
်ဒီခုရှိတာကတော့ကျွန်တော်စစ်တိုက်နေတဲ့အချိန်မှာဒီအရသားတွေပေါ်စစ်ဗီလီယန်စီနော်စစ်နဲ့မပါဝင်တဲ့အဲ့ဒီပုံမှာဟုတ်လားအကြံဖက်မှုတွေအကုန်လုံးပေါ့ဒါတွေကရှောင်ရမှာအစစ်တိုက်လို့ရာကျုပ်တို့ဒါတွေတော့ချထည့်လိုက်တာပဲဒါတွေတော့လှုပ်ထည့်လိုက်တာပဲဆိုဒါလို့ပြောလို့မရဘူးတကယ်တမ်းကအဲ့တော့စစ်တိုက်လို့ဒါတွေဖြစ်တာပဲဗျာနော်အောက်ကငယ်သားလှုပ်ဘောကအဲဒီဖြစ်ဘောကပဲလှုပ်အဲ့လိုပြောတာမျိုးကိုကျွန်တော်လက်ခံလို့မရဘူ
း AI အဖွဲ့ရဲ့အာရှရေးရညွှန်ကြားရေးမှူးတီကူမာကတော့နောက်တက်လာမယ့်အစိုးရသည့်အနေနဲ့ယုံကြည်ချက်ကြောင့်အကျင့်ချခံထားရသူအားလုံးကိုပြန်လွတ်ပေးပြီးဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေကိုရုပ်သိမ်းပေးလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်။ We urge the new administration in Myanmar that's going to take over soon to release all the prisoners.
ဂျာဂီမာတိုင်းပြည်အနာကိုလွှဲပြောင်းရယူတော့မယ့်အစိုးရသည့်အနေနဲ့ယုံကြည်ချက်ကြောင့်အကျင့်ချခံထားရသူအားလုံးကိုချွင်းချက်မရှိပြန်လွတ်ပေးပြီးဖိနှိပ်ချုပ်ချယ်တဲ့သဘောတူဝါရှိတဲ့ဥပဒေတွေအားလုံးကိုပြန်လည်ရုပ်သိမ်းပေးဖို့ကျွန်တော်တို့ကတောင်းဆိုပါတယ်။ဒါပြင်ပြည်ပခဖြစ်နေတဲ့ဒေသတွေမှာရှိနေကြတဲ့ပြည်သူတွေဘေးကင်းလုံခြုံမှုရှိပြီးစားနပ်ရိက္ခာနဲ့နေထိုင်ကြရာတွေကိုထောက်ပံ့ပေးဖို့လူဝင်ကြတွေအပေါ်မှာဖိနှိပ်မှုတွေမရှိအောင်သူတို့ရဲ့ကိစ္စကိုရေးပေါ်ကြောင်းရည်ရတစ်ခုအဖြစ်အမြန်ဆုံးဂရင်တွေဖြည့်ဆည်းမှုအတွက်တောင်းဆိုပါတယ
်။2015ခုနှစ်ကုန်ချိန်မှာမြန်မာနိုင်ငံအတွင်းနိုင်ငံရေးအကျဉ်းသား114ယောက်အကျဉ်းထောင်တွေထဲမှာရှိနေဆဲဖြစ်ပြီးလောလဆွာထုတ်ဖော်ပြောဆိုခွင့်အသင်းပွင့်ဖွဲ့စည်းခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေကိုကန့်တတ်တဲ့ဥပဒေတွေကို တန်တုံးတက်ဖို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာကုလသမဂ္ဂလူခွင့်ရေးကောင်စီကအကြံပေးတာကိုမြန်မာနိုင်ငံကပယ်ချခဲ့တယ်လို့ရိုဟင်ဂျာလူနည်းစုတွေခွဲခြားဆက်ဆံခံရတယ်ဆိုတာကိုအတိအမှတ်ပြုလက်ခံဖို့လည်းညှင်းပယ်ခဲ့တယ်လို့ AI အဖွဲ့ရဲ့အစီအခံစာမှာဖော်ပြထားပါတယ်ခင်ဗျာ